မြန်မာနိုင်ငံတော်ဟာစစ်ကောင်စီဆန့်ကျင်ရေးဆန္ဒပြတာကိုဆက်ပြီးတော့အချိန်မပြတ်လုပ်နေကြသလိုပဲတချို့နေရာတွေမှာညှဲ့ရပုံတုံပြီးတော့ပြစ်ခတ်ဖြိုခွင်းတာတွေလည်းလုပ်နေပါတယ်။မနေ့ညကအပြန်အလှန်ပြစ်ခတ်တာတွေဖြစ်ခဲ့တဲ့ပင်လယ်ဘူးမြို့မှာတော့ဈေးဆိုင်တွေလည်းပိတ်ထားရပြီးတော့ထွက်ပြေးသိမ်းရှောင်ရသူတွေလည်းရှိနေပါတယ်။ဒီအကြောင်းရန်ကုန်ကလာတဲ့သတင်းကိုတော့ကိုငင်းချန်းကတင်ပြထားပါတယ်
။စကိုင်းတိုင်းကတာခရိုင်ပင်လယ်ဘူးမြို့မှာမနေ့ဧပြီလ5ရက်နေ့ကဆန္ဒထုတ်ပေါ်သူ2ဦးကိုဖမ်းဆီးသွားပြီးပြန်လွတ်ပေးဖို့တောင်းဆိုရာကနေစစ်တပ်နဲ့ဒေသခံပြည်သူတွေညာဘက်အထိအပြန်အလှန်ပြစ်ခတ်တဲ့အတွက်ဒေသခံတွေဘက်က3ဦးသေဆုံးခဲ့ပြီးဌာနဆိုင်ရာအဆောက်အဦတွေမိရှုဖျက်ဆီးခံခဲ့ရသလိုဒီနေ့မှာတော့မြို့ထဲကဈေးဆိုင်တွေပိတ်ထားပြီးတချို့မှလည်းထွက်ပြေးတိမ်းရှောင်နေရပါတယ်။ဒီအခြေအနေနဲ့ပတ်သက်လို့ပင်လယ်ဘူးမြို့ကန်တဦးက BOA ကိုအခုလိုပြောပါတယ်
။မနေ့ပိုင်းတယောက်ကြားတယ်။ညာဘက်ကမှညာအဲ့အဲ့ပြီးတော့အဲ့လိုနေလေပါဟိုကပြစ်လိုက်ညာပြစ်လိုက်ဟိုကညာသာနေနဲ့ညနေပိုင်းဟိုနေ့လည်းပိုင်းတာပြီးတော့နေ့လည်းပိုင်းဟွာနေပြီးတော့ကျွန်တော်7နာရီလောက်ကနေပြီးတော့ညနေ3နာရီလောက်နာ3နာရီလောက်ဒီ3နာရီတော့တခါပြန်ဖြစ်တာလူတွေစုလာကြပြီးရေတရမြောင်းဟိုဝိုင်းရတယ်ပေါ့ကြားဘောကကြားဝါကြီးကြတဲ့ချိန်ကညမိုးချုပ်ခဲ့ပြီးပြစ်တော့အဲပြစ်တဲ့အခါမိုးချုပ်ပါနေလူပြုတ်ပြမှာထွေရုံကိုမီးလောင်နေပေါ့ထွေရုံဒီရှုပ်ရတယ်ပေါ့ထွေရုံမီးလောင်နေအဲ့ဒီမှာရှိတဲ့ဒီရုံမီးလောင်သွားတယ်ကောဟိုပန်းရုံဟောင်းမီးလောင်သွားတယ်အခွန်ရုံမီးလောင်တယ်ကျတော့ဟိုဥပဒေရုံခေါ်တာပေါ့အဲ့ဒီရုံလည်းမီးလောင်သွားဟိုဥပဒေရုံဆိုတရားရုံပေါ့လေအဲ့ဒါလည်းမီးလောင်သွားတယ်ဈေးဆိုင်နဲ့ပိတ်ထားတယ်မြို့ကနေပြီးတော့ထွက်ပြေးတိတ်ဆောင်တာရှိတယ်ဘယ်တော့ထွက်ပြေးတိတ်ဆောင်လို့ပြရလို့တဲ့လူတောင်ကြောက်လို့ပေးထွက်ပြေးတိတ်ဆောင်နေကြတယ်အာအရာလုံးတကားတွေကုန်ပိတ်ဈေးဆိုင်တွေကုန်ပိတ်အခုချိန်ကတော့အေးအားမပြတဲ့အချိန်ခဏညင်နေပါပဲကျတော့ကတော့ညင်နေဆိုတာကကျတော့ကြောက်လို့မဟုတ်ကျတော့လည်းအေးအားထပ်ပြေးမှာပဲတစ်ခါကလည်းအေးအားထပ်ပြေးကြမှာပဲวันเอไอซีเดตัวแล้วเลกเตเล่บ่โหบ่กะไม่หลุดดีว่าแล้วไม่หลุดดีอ่ะไม่หลุดขอแบบไม่หลุดกูบ่ทีโลแบบกูเนี่ยญาติแม่ตะโบ
่ดีคณีมาတော့စစ်တပ်နဲ့ရဲတပ်ဖွဲ့ကပြစ်ခတ်တာကြောင့်ဒေသုံးသူတဦးရဲ့နာရေးကိုကျင်းပခဲ့ပြီးနာရေးမှာလက်သုံးချောင်းထောင်ဆန္ဒထုတ်ဖော်ခဲ့ကြပါတယ်ပြစ်ခတ်မှုတွေဖြစ်ပွားခဲ့တာကြောင့်ပင်လယ်ဘူးမြို့နယ်နီးတဲ့ဝင်းတုံမြို့ဘက်ကပါလုံခြုံရေးအင်အားတွေထပ်ဖြည့်ထားပြီးတော့ဒီကနေ့ညနေပိုင်းမှာတော့ပင်လယ်ဘူးမြို့ကိုရောက်လာတယ်လို့ဒေသခံတွေကပြောပါတယ်ဒါအပြင်ဒီကနေ့မှာတော့ရှမ်းပြည်နယ်ကြောင်မဲမြို့မှဈေးမှာလည်းဆန္ဒထုတ်ဖော်သူတွေကိုမျက်ရည်ရိုပုံးနေနဲ့ပြစ်ခတ်ဖြိုခွင်းခဲ့ပြီးတေဆုံးထိခိုက်ဒဏ်ရာရတာတွေတော့မရှိခဲ့ပါဘူး။ဒီအခြေအနေနဲ့ပတ်သက်လို့မျက်မြင်တွေ့ရှိခဲ့ရသူကြောင်မဲဒေသခံတဦးကအခုလိုပြောပါရယ်
။ဆန္ဒပြနေတော့ဥစားငင်းချမ်းစွာဆန္ဒပြနေတာကိုပထမတစ်ခေါက်ပေါ်တော့လူစုခွဲခိုင်းတယ်မခွဲနိုင်ဘူးပေါ့။ဒီဆန္ဒပြနေလည်းမခွဲနိုင်တော့အဲသူတို့မျက်ရည်ရိုပုံးနဲ့ပထမတစ်ခါခွဲဥစားပြစ်တာ6လုံး9လုံးလောက်ပြစ်တယ်ဒီတဲ့ချိန်မှာဥစားပါเนาะအဲကျွန်내ဒီနှလုံးတုံးလုံးကတော့တုံးလုံးလေးလုံးကသူတို့ဆိုရင်လည်းအုပ်နိုင်တာပေါ့အနောက်နှလုံးရောမအုပ်နိုင်တော့အဲ့မှာအကွေတွေထွက်ပြီးတော့ဒီသေးရောင်းတဲ့ဒီတွေကစားသေးဝယ်တွေကစားမျက်ရည်ဖြစ်ရဥစားပါမျက်ဒီမျက်စိတွေအကုန်ဆက်ကုန်တာပေါ့နော်အဲပြီးတော့နောက်သာအဲဒီလူစုကိုခွဲခိုင်းတာကိုမခွဲဘူးလုံးဝမခွဲနောက်သာတူတရတုတ်ကျဲပြင်ပြစ်တယ်အဲ့လေဥစား၄၅၆လုံး9လုံးထပ်ပြစ်တယ်အဲ့လေနှစ်ခါဖြူခွင်းတာပေါ့
မြန်မာနိုင်ငံရဲ့ဒုတိယအကြီးဆုံးမြို့ဖြစ်တဲ့မန္တလေးမြို့မှာလဲစစ်တပ်နဲ့ရဲတပ်ဖွဲ့ကအတားအဆီးတွေကိုလိုက်လံဖယ်ရှားပြီးလူတချို့ကိုဖမ်းဆီးသွားပါတယ်ဒီလိုဖမ်းဆီးစစ်ဆေးတာတွေရှိနေပေမဲ့လဲစစ်ကောင်စီစန့်ကျင်ရေးကိုပုံစံမျိုးစုံနဲ့ဆက်လက်လှုပ်ရှားနေသလိုတရုတ်နိုင်ငံထုတ်ကုန်ပစ္စည်းတွေမတုံးဖို့နှိုးစော်တဲ့လှုပ်ရှားမှုလဲပြုလုပ်ခဲ့ပါတယ်တခြားမြို့ကြီးတွေဖြစ်တဲ့မုံရွာကော့တောင်တောင်ကြီးလိုက်ကောမြေကြီးနာအစရှိတဲ့မြို့တွေမှာလဲမတ်လကုံပိုင်းလောက်ကပြစ်ခတ်မှုတွေရှိခဲ့ပေမဲ့လဲဒီကနေ့အထိစစ်ကောင်စီစန့်ကျင်ရေးလှုပ်ရှားမှုတွေကိုအချိန်ဟုန်မပြတ်စိုက်ကဲတပိတ်လူမဲတပိတ်ညတပိတ်ဆိုပြီးပုံစံမျိုးစုံနဲ့ဆက်လက်ပြုလုပ်နေပါတယ်မြန်မာနိုင်ငံမှာဆန္ဒထုတ်ဖော်သူတွေကိုစစ်တပ်နဲ့ရဲတပ်ဖွဲ့ကပြစ်ခတ်တာကြောင့်လူပေါင်း900ကျော်သေဆုံးခဲ့ပြီးအဲ့ဒီထဲမှာအသက်20ကျော်အရွယ်လူငယ်အများအပြားပါဝင်သလိုအသက်မပြည့်သေးတဲ့ကလေးငယ်တွေဒါဇင်နဲ့ချီတည်ဆုံးနေပါတယ်ခင်ဗျာ